ပြည်လ24ရက်နေ့ကနေ29ရက်နေ့ထိကျင်းပပြီးစီးသွားတဲ့ပြည်အောင်စုငြိမ်းချမ်းရေးညီလာခံ22ရာစုပင်လုံးညီလာခံရလဒ်နဲ့ပတ်သက်ပြီးတော့ SNLD လို့ခေါ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ညီလာခံကနေချမှတ်တဲ့အချက်ပေါင်း38ချက်ပါဝင်တဲ့ပြည်အောင်စုသဘောတူညီချက်ဟာတိုင်းသားတွေရဲ့ဘုံသဘောတူညီချက်မှာပါရှိသလိုနိုင်ငံတော်မှမြည်သည့်အခါမှခွဲမထွက်ရဆိုတဲ့အချက်ကိုမထည့်သွင်းသင့်ဘူးဆိုပြီးတော့ SNLG ခေါင်းဆောင်တွေကပြောပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ23ရာစုပင်လုံညီလာခံကနေချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုသဘောတူလက်မှတ်ရေးသိုးတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ SNLD ပြောခွင့်ရဆိုင်းလက်ကပြောပါတယ်။အချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူညီချက်တွေဟာတိုင်းသားတွေရဲ့ပုံသဘောတူညီမှုမကျသေးဘဲလက်မှတ်ရေးသိုးတဲ့ဖြစ်စဉ်ဟာငင်းချင်းရေးဖော်ဆောင်မှုတွေအယုံကြည်နည်းလာစေတယ်လို့ SNLD ပြောခွင့်ရဆိုင်းလက်ကဆက်ပြောပါတယ
်။နိုင်ငံရေးပါတီအစုအဖွဲ့မှဆိုလို့ရှိရင်ဘာတစ်ခုမှသဘောတူညီချက်မကျပါဘူး။တစ်ဖွဲ့နဲ့တစ်ဖွဲ့အပြန်အလှန်ငင်းခုံရင်းတဲ့အချိန်ပုံသွားတာပဲဖတ်တင်တယ်။အားလုံးကသဘောထားကျတဲ့ဘုံသဘောတူညီချက်တစ်ခုမှမရသေးပဲနဲ့နိုင်ငံပါတီအစုအဖွဲ့တွေကတယောက်နှစ်ယောက်ကိုကုစားပြုနေတဲ့လက်မှတ်ထိုးခိုင်းလိုက်တဲ့အနေအထားမျိုးဟာဘူပေါင်းကိုကြော်ပြီးလုပ်နေသလားဆိုတာလည်းအဲဒါတန်ရဖြစ်เสียရှိတယ်ပေါ့နော်။အဲ့လိုပုံမျိုးနဲ့ဆက်သွားမယ်ဆိုလို့ရှိရင်နောက်မှာတန်စီရဲ့သွားနေတဲ့လမ်းကြောင်းဟာပို့ပြီးတော့မှတန်ဖို့နည်းလာမယ်၊ယုံကြည်နေနည်းလာမယ်ဆိုလို့ရှိရင်ငင်းတိုင်းလမ်းကြောင်းကိုထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
27ရာစုပင်လုံညီလာခံဒုတိယကြိမ်အစည်းအဝေးမှာနိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးတဲ့အချက်ထဲမှာထည့်တွင်ထားတဲ့နိုင်ငံတော်၏နေမြေပိုင်းခြားမှုတို့များသည့်နိုင်ငံတော်မှမြေတိခါမှခွဲမဆွဲရဆိုတဲ့အချက်ကိုမထည့်သွင်းသေးဘူးလို့ဆိုင်းလက်ကပြောပါတယ်
။ပြောင်းစည်းတဲ့အနေပေါ့နော်။ဘယ်တော့ခါမှခွဲမထွက်ရဆိုတဲ့သက္ကလုံကိုအခြေခံမူမှထည့်လိုက်ခြင်းအဖြစ်1940ခုပင်လုံကတိကဝတ်ကိုကျော်လွန်ရာရောက်တယ်။နံပါတ်1အခုငင်းချိုင်းလုပ်ငန်းရှင်ကိုထိခိုက်စေမယ်။ဒါဖြစ်လို့လည်းကျွန်တော်အခုငင်းချိုင်းလုပ်ငန်းရှင်ကြွားနေတဲ့ကာလမှာ NCA နောက်ကြောင်းတဲကိုဝင်ရောက်မလာသေးတဲ့တိုင်းနာဖွဲ့ကြီးအနေနဲ့ကြံသေးတယ်။သူတို့တွေဒီထဲကိုပါဝင်လာဖို့အတွက်ကိုအဟံတန်းဖြစ်စေမယ်။ခွဲမထွက်ခြင်းလို့ကိုပေါင်းစည်းခြင်းလို့ကိုလာတောင်းတဲ့လူကိုဘယ်တော့မှခွဲမထွက်ပါနဲ့ကွာထပ်ပြောလိုက်တာအဖြစ်ခွဲထွက်ခြင်းအောင်တတိပေးလိုက်တာနဲ့များသူနေမလားဆိုဒီမှာအဲ့ဒီဆိုရင်ချက်ကြောင့်မို့လို့ကျွန်တော်တို့ကဒါကိုမထည့်သွင်းနိုင်ပါဘူးလို့ပြောရတာပါ။
နောက်ဆက်တဲ့ရာစုပင်လုံညီလာခံတွင်တမတော်လွတ်တော်အစိုးရနိုင်ငံရေးပါတီတိုင်းရင်းသားလက်နက်ကိုင်အဖွဲ့လူသူအခြေပြုအဖွဲ့ကိုယ်စားလှယ်အဖွဲ့တွေပါဝင်နေတဲ့ဆိုပေမဲ့ကိုစားပြုမှုမှာအာဏာနေနေတယ်လို့ဆိုင်းလိုက်ကပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမလုပ်ခင်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စပါဝင်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပတာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စတွေကိုပြည့်စုံအောင်မလုပ်ပဲပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်ယူလိုက်တဲ့ပုံမှာ NCA နီလန်းရကိုယ်လှယ်မှုရှိနေတယ်လို့ SNLD ကရှုမြင်နေပါတယ်။27ရာစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ UNSC ခေါ်ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့၅ဖွဲ့တက်ရောက်ခြင်းမရှိသလို UWSC ဝအဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့9ဖွဲ့ကလည်းအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပေမဲ့လည်း NCA လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေပါတယ်။လက်ရှိအစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးလမ်းစဉ်ကိုပုံဖော်ရမှာအမြင်ကွဲလွဲမှုတွေရှိနေသေးတဲ့အတွက်လွတ်လပ်ပွေလင်းစာအချင်းယူဆွေးနွေးရအောင်မယ်လို့မြင်ကြောင်း SNLD ပြောခွင့်ရဆိုင်းလိုက်ကပြောပါတယ
်။အကုန်လုံးရဲ့အချုပ်ကငင်းကြေးတွားဖို့အတွက်ကိုလူတိုင်းကဆန္ဒရှိပေမဲ့တက်မလို့အပါဝင်အဖွဲ့ကြီးတော်တော်များများကအစင်သက်မဖြစ်သေးဘူး။တယောက်နဲ့တယောက်ယုံကြည်မှုအားနည်းနေသေးတယ်
။ကျင်းပဖြစ်စည်းသွားတဲ့ညီလာခံရလာရတိုင်းရင်းသားတွေအနေနဲ့အမျိုးသားစစ်နိုင်ငံယူဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့။တိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့အခြားဖွဲ့စည်းတွေလည်းနိုင်ငံရေးဖြစ်စဉ်တွင်ပါဝင်လာနိုင်ခြင်းမရှိသေးတာရဲ့။တိုင်းသားလက်နက်ကန်ဖွဲ့တွေအားလုံးပါဝင်နိုင်ခြင်းမရှိသေးသလိုအချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုလက်မှတ်ရေးသိုးတဲ့ကိစ္စဟာတိုင်းသားနိုင်ငံရေးပါတီရဲ့သဘောထားဆန္ဒမပါဘူးလို့လည်းအတန်းတွေပေါ်ထွက်နေပါတယ်ခင်ဗျာ။